Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ6ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီချိန်ထဲမှာပဲထုတ်လွှင့်ခြင်းနဲ့တပြင်းညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်လာဆင်နိုင်ပါတယ်ရှင်။ကျမအားရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါရှင်။
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဆိုရယ်ကွန်ထရိုက်ဝင်တဲ့တူကိုလေဝသတင်းချက်လက်တွေအွန်လိုင်းသတင်းဌာနတစ်ခုပေါ့ချမှုနဲ့ဖမ်းဆီးလိုက်ပါတယ်လန်ဒန်မှာစနေနေ့ကချမ်းပတ်တက်ကတ်မှုတွင်ထိခိုက်သေးဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ကာရဝပြုခဲ့ပြီးရက်တက်ဖွဲ့ကတော့တက်ကတ်သူတွေကတတိယမြောက်တူရဲ့အမည်ကိုကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူတွေနဲ့တူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်။သတင်းတွေအပြည့်နားဆင်ကြရမယ့်သတင်းလှော်တွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ကရီးယားနိုင်ငံခီးစဉ်နဲ့ပတ်သက်လို့
အခုအချိန်ကဒုက္ခတွေကိုပြန်မပေါ်သေးပါနဲ့အချိန်လေးမကောင်းသေးပါဘူး။ပြည်ပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြန်မဆောင်သေးဘူး။ပြီးတော့ပြည်သူလူထုကဒုက္ခတွေဆက်မှလ
ာဒီအကြောင်းနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကိုပြောလို့ကြောင်းကနေဒါရောက်ကင်းလူမှုတိုင်ဝမ်ရဲ့ဒုတိယဥက္ကဋ္ဌစောဥွယ်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူကချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲလုံခြုံရေးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ကင်ဖြူထွေးတို့ပြောပြပေးပါမယ်ရှင
်အမေရိကန်ဆိုရယ်ကွန်ထရိုက်ဝန်ထမ်းတူကိုလေဝသတင်းချက်လက်တွေအွန်လိုင်းသတင်းဌာနကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရုံးဝန်ကြီးဌာနကကြေညာလိုက်ပါတယ်ပြည်နှင့်အမေရိကန်သမ္မတရွေးကောက်ပွဲမှတိုင်ပြီးမဲဆန္ဒရှင်တွေမှတ်ပုံတင်တဲ့စနစ်ကိုရုရှားစစ်ထောက်လိုင်းရေးတွေကဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လေဝမတန်းနဲ့ပတ်သက်ပြီး The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရုံးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါ။ဖန်စီခံခဲ့ရတဲ့ Reality League Winner ဆိုသူအမျိုးသမီးဟာလေဝထောက်လိုင်းရေးသတင်းတွေကိုပုံနဲ့ကူးယူပြီးသတင်းဌာနကိုပေးခဲ့ကြောင်းဝန်ခံထားတယ်လို့လည်းအမေရိကန်ပြည်သူစုံစမ်းစစ်ဆေးရေးဘီရို FBI အရာရှိရဲ့အစိုးရကမှဖော်ပြထားပါတယ်။FBI အရာရှိရဲ့စီရင်ခံစားမှာညညို့ဖော်ပြထားတဲ့ထောက်လိုင်းမတန်းပေါ်ကရေဆွဲနဲ့တင်းဌာနကကိုကရေးသားတဲ့မတန်းရဲ့ရေဆွဲတွေတူညီရန်လည်းတွေ့ရပါတယ်။တင်းတန်းလေးဝက်အချက်လက်တွေဘယ်ဌာနကပေါက်ကြားသလဲဆိုတာကိုအစိုးရကမပြောဝင်မဲ့ဖမ်းဆီးခံရတဲ့အမျိုးသမီးဝန်ထမ်းကဂျော်ဂျီယာပြည်နယ်ကအစိုးရရုံးတရုံးမှာတာဝန်ကျနေသူဖြစ်ကြောင်းပြောဆိုထားပါတယ်။ The Intercept တင်းဌာနကတော့သူတို့လက်ခံရရှိထားတဲ့အမေရိကန်မျိုးသားလွန်ကျွေးအေဂျင်စီ NSA ရဲ့လေဝက်မတန်းထဲမှာရုရှားအင်တာနက်ဟက်ကာတွေကအမေရိကန်ပြည်အောင်စုကဒေသနာရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအသုံးပြုနေတဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်နိုင်မှုလားနဲ့ချီအချိန်ယူကြိုးပမ်းကြောင်းဖော်ပြထားတာပါကွန်ပျူတာစနစ်ထဲကိုဝင်နေအောင်လိုအပ်တဲ့ password တွေရဖို့အင်တာနက်သုံးသူတွေကိုလှည့်စားတဲ့နည်းတွေပါဝင်နည်းမျိုးစုံနဲ့ဖောက်ထွင်းဝင်ရောက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအနေနဲ့ရှိတဲ့တိုင်းပြည်တွေကသူ့ရဲ့အပေါ်ပြည်ဝင်ခွင့်တားမြစ်သွားမယ်ဆိုရာကိုတင်းလာနေနောက်ပိုင်းတုန်းကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ထပ်မံဖော်ပြလိုက်ပါတယ်။မွတ်စလင်အများစုနိုင်ငံတွေကနေဝင်ရောက်လာသူတွေကိုပြည်ဝင်ခွင့်တားမြစ်နဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်ချဖို့အတွက်နေရာတကာအများကြီးဆန်နှုတ်ကြိုက်လုပ်နေလို့မရဘူးလို့ပြစ်တင်ပြောဆိုလိုက်ပါတယ်။အနေနဲ့ရှိတဲ့ဒီနိုင်ငံတချို့အပေါ်ပြည်ဝင်ခွင့်တားမြစ်ဖို့လိုပါတယ်။နိုင်ငံတကာအများနေရာတကာမှဒီအများကြီးပြောနေတာတွေကပြည်သူတွေကိုကောက်ွက်ရမှာအထောက်အကူမဖြစ်ပါဘူးလို့သမ္မတက Twitter မှာရေးသားခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတရဲ့ဒီငွေမူရင်းအမိန့်ကိုတရားရုံးမှာဟန့်ကြားခံခဲ့ရပြီးတဲ့နောက်ပိုင်းဒီအမိန့်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ရေးဆွဲခဲ့တဲ့အပေါ်မှာတနင်္လာနေ့အစောပိုင်းကဝေဖန်ရေးသားတာတွေရှိခဲ့ပြီးတဲ့နောက်မှာအခုတခါသမ္မတကထပ်မံရေးသားလိုက်ကြပါသမ္မတရဲ့မူရင်းအမိန့်ထဲမှာတော့အီရတ်၊အီရန်၊လီဘီးယား၊ဆီးရီးယား၊ရှေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံတွေကလူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ရက်90ဆိုင်းငံ့ထားပြီးတော့ဆီးရီးယားကဒုက္ခသည်တွေဝင်ရောက်မှုကိုလည်းအကန့်အသတ်မရှိဆိုင်းငံ့ဖို့အမိန့်ချထားတာပါ။ဘာသာရေးရလူနည်းစုတွေကိုတော့ချွင်းညက်ထားခွင့်ပြုထားပါတယ်။ဒါပေမဲ့ဒီအမိန့်ကိုတရားရုံးကဟန်ထားခဲ့ပြီးတဲ့နောက်မှာတော့ပြည်ဝင်ခွင့်ဆိုင်းငံ့တဲ့အတိုင်းပြည်တွေတဲကဒီ9နိုင်ငံတဲကနေအီရတ်နိုင်ငံကိုဖယ်ရှားပေးခဲ့ပြီးတော့ဆီးရီးယားဒုက္ခသည်တွေဝင်ရောက်ခွင့်ကိုလည်းရက်120သာဆိုင်းငံ့ဖို့ပြင်ဆင်ခဲ့တဲ့အပြင်ဘာသာရေးအရာချွင်းချက်ပြုထားတာကိုလည်းဖယ်ရှားပေးခဲ့ပါရဲ့ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကအချမ်းဖက်တက်ကတ်မှုတွင်ထိခိုက်သေးဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရက်တဘွက်ကတော့တက်ကတ်သူတွေကတတိယမြောက်တူရဲ့အမည်ကိုကြေညာခဲ့တယ်လို့ဖန်စီလည်းရှိခဲ့ပါတယ်တက္ကသိုလ်ကျွလွန်လူတွေကတတိယလူဟာအသက်22နှစ်အရွယ်ယေဆုဇက်ကဘာဆိုသူဖြစ်ကြောင်းထောက်လိုင်းရရှိပြီးယုံကြည်ထားတယ်လို့လန်ဒန်ရက်တပ်ဖွဲ့ကပြောဆိုလိုက်တာပါလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့သူ မော်ကုနွယ်ဘွားအီတလီနိုင်ငံသားတူးဖြစ်ယူဆထားပြီးရက်တက်ဖွဲ့ဓမ္မဘုံပရိရှတ်ထောင်လိုင်း MIF ကစောင့်ကြည့်နေသူတူးတော့မဟုတ်ဘူးလို့လည်းဆိုပါတယ်တက်ခိုင်မှုမှာပါဝင်သူနောက်နှူးကတော့ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့အသက်28နှစ်အရွယ်ကူရန်ရှာဇတ်ဘတ်ဆိုသူနဲ့အသက်30အရွယ်ရစ်ချတ်ရီယောဆိုသူဖြစ်ကြောင်းရက်တက်ဖွဲ့ကမနေ့တုန်းကပဲကြေညာထားတာပါဘတ်ဆိုသူရဲ့အကြောင်းကတော့အာဏာပိုင်တွေအရင်ကတည်းကတိထားပေမဲ့စိုးရင်ရလာအောင်အန်ဒီရှိသူတူးဖြစ်သတ်မှတ်မထားကြောင်းလည်းရက်တက်ဖွဲ့ကပြောဆိုထားပါတယ်အခုနောက်ဆုံးကြုံရတဲ့တက်ခိုင်မှုကိုစီစဉ်နေကြောင်းကျူတင်ထောင်လန်းသိရှိမထားခဲ့တဲ့အကြောင်းနဲ့စုံစမ်းဖော်ထုတ်နိုင်မှုဦးစားပေးဆောင်ရနေကြောင်းလည်းရက်တက်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့မှာပဲချန်ပီယံဝါရတန်နဲ့တက်ပြည့်ရက်တက်ဖွဲ့ဝင်တွေကဘကင်းရက်မှာအသက်28နှစ်အရွယ်အမျိုးသားတူးကိုဖမ်းဆီးခဲ့ပေမဲ့လူခဏယောက်တည်ဆုံးပြီး50ကျော်တန်ရတဲ့အချမ်းပတ်မှုနဲ့ဘလို့ဆက်နွယ်နေတယ်ဆိုတော့မပြောခဲ့ပါဘူးတက်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်တွေကလူ7ယောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရင်းမြစ်ပဲပြန်လွတ်ပေးလိုက်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်တက်ခတ်မှုတွေထိခိုက်တည်ဆုံးသူတွေကဘသူဘဝဖြစ်ကြောင်းသိနိုင်မှုရက်တက်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်ဝန်ကြီးချုပ်ထရီဆာမေကပြောဆိုထားပေမဲ့ဒီထက်မှနိုင်ငံသားတွေပါဝင်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်
စီးရီးယားနိုင်ငံရကာမျိုးမြောက်ပိုင်းကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အမေရိကန်ကြောထောက်နောက်ခံပေးချတဲ့စီးရီးယားဒီမိုကရက်တစ်အင်အားစု SCF တပ်ဖွဲ့တွေဟာဒီကနေ့ထိုးစစ်တစ်ခုကိုစတင်ပါတယ်2014ခုနှစ်ကစပြီးတော့အာရစစ်ဖွဲ့တွေသိမ်းယူချတဲ့ရကာမျိုးကိုဝန်းရံပိတ်ဆို့ချနိုင်မှုအတွက် SCF တပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးတော့ကျူပန်လာခဲ့တာပါဒီမျိုးကိုတော့ IS တွေကသူတို့ရဲ့အဓိကမျိုးတော်တစ်ခုအဖြစ်နဲ့သုံးနေတာပါရကာပြုတ်သိမ်းတိုက်ပွဲဟာအချိန်ကြာပြီးတော့ခက်ခဲမှဖြစ်ပေမဲ့လို့ IS တွေကိုအခိုင်အမာတိုက်ထုတ်သွားနိုင်မှာဖြစ်တဲ့အကြောင်းစီးရီးယားနဲ့ယူရိုပ်နိုင်ငံတွေမှာ IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းဖွဲ့ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစတီးဗ်ထောင်ဆန်ကပြောပါရယ် IS စစ်သွေးကြွတွေအနေနဲ့လူသစ်စစ်ဆောင်တာတွေလှုပ်ဆောင်ထားနိုင်နေဆိုရင်တော့မှယူရိုပ်မှာရောစီးရီးယားမှာပါသူတို့ရဲ့အဓိကမျိုးတွေဖြစ်နေတဲ့ဒီကြညာထားတဲ့မျိုးကြီးတွေကိုလက်လွတ်ဆုံးရှုံးလာနေရတာကြောင့်ဘယ်လိုမှအောင်မြင်မှုမရနိုင်ဘူးလို့ Mr. Thompson ကပြောပါရယ်ညိုပေါင်းတပ်ဖွဲ့တွေရဲ့အကူအညီနဲ့ IS တပ်ဖွဲ့တွေဟာယူရိုပ်နိုင်ငံမျိုးစုမျိုးမှာခြေကွက်ယူထားတဲ့ IS စစ်သွေးကြွတွေကိုအမြင့်ပြတ်ချေမှုဖို့ကြိုးစားနေတာပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ဆိုင်တိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်ဆန်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံပေါင်း6နိုင်ငံကတန်တမာဆက်သွယ်ရေးဖြတ်တောက်ကြောင်းကြီးညာခံထားရတဲ့ကတ္တနိုင်ငံရဲ့ဆော်ဘွားမိန်ကွန်းပြောမယ့်အစီအစဉ်ကိုရွှေ့ဆိုင်ထားဖို့နဲ့တန်တမာရေးပြဿနာတွေကိုဖြေရှင်းနိုင်အောင်အချင်းပြေကိုကူဝေးနိုင်ငံကတိုက်တွန်းလိုက်ကြောင်းကတ္တနိုင်ငံကြီးဝန်ကြီးကဒီကနေ့ပဲပြောလိုက်ပါတယ်ကတ္တနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးနေတယ်ဆိုပြီး Sorry Egypt Bahrain Arab ဆော်ဘွားများပြည်တော်စု UAE ယမန်မော်တိုင်နိုင်ငံတွေကတန်တမာဆက်သွယ်ဖြတ်တောက်ကြောင်းကြီးညာထားပေမယ့်ကတ္တနိုင်ငံကတော့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်ကူဝေးနိုင်ငံဟာပင်လယ်ဝက်ဒေသပူးပေါင်းဆော်ရေးကောင်စီ GCC ဖွဲ့ဝင်6နိုင်ငံနဲ့အတူလွန်ခဲ့တဲ့3နှစ်ကအလားတူပြဿနာကိုဖြေရှင်းရမှာအဓိကခံကဏ္ဍကပါဝင်ခဲ့ဘူးကြောင့်လဲကတ္တနိုင်ငံကြီးဝန်ကြီးရှိခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီကအယ်ဂျာဇီးယားသတင်းဌာနနဲ့မင်းမြန်ကန်တွင်ပြောဆိုခဲ့တာပါကတ္တဆော်ဝါရှိခ်ကာမင်ဘင်ဟာမက်အယ်သနီအနေနဲ့ပြဿနာပုံမှုကြီးထွားမလာအောင်ထိန်းထိန်းချင်းပြုမှုကိုလည်းကိုယ်ဆော်ဝါကတိုက်တွန်းခဲ့ကြောင်းကိုယ်နိုင်ငံမှာကုနာသတင်းဌာနကဖော်ပြထားပါတယ်ကတ္တနိုင်ငံကြီးဝန်ကြီးကတော့ပြဿနာဒီလောက်ထိကြီးထွားလာမယ့်အရေးအယောင်တွေကိုကြုံမတွေ့ခဲ့တဲ့အကြောင်းနဲ့ဒီကိစ္စတွေကို GCC မှာပဲဖြစ်ဖြစ်ပြီးခဲ့တဲ့လတိုင်းကျင်းပခဲ့တဲ့ Arab Islam American ထိပ်သီး CEO ဝဲမှာပဲဖြစ်ဖြစ်ဆွေးနွေးလို့ရနိုင်တဲ့အကြောင်းလဲအဂျာဇီးယားသတင်းဌာနကိုပြောဆိုခဲ့တာပါ
မြောက်တလန်တိစာချုပ်နေကျုပ်အဖွဲ့ဝင်တွေအကြားရုရှားရေးနဲ့ပတ်သက်လို့နှစ်ပေါင်းများစွာပြင်မရှိခဲ့ဘူးတဲ့ညှဉ်းပန်းမှုမျိုးနဲ့အားလုံးကသဘောထားတညီတညွတ်ထဲရှိကြတယ်လို့နေကျုပ်အဖွဲ့အခြေခံကပြောပါတယ်ရုရှားနဲ့ဆစ်ဆက်ဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာရုရှားကိုအခိုင်အမာဆက်ပြီးတော့ခုခံဟန်တာသွားမယ့်အကြောင်းနေတိုတွင်းရေးမှူးချုပ်ရန်ဆိုတန်ဘတ်က VOA ဆာဗီးယားဌာနနဲ့တွေ့ဆုံမိန့်မြန်းချိန်တင်လာနေတော့ကပြောဆိုသွားတာပါရုရှားပေါ်မှာနီလန်းမျိုးတုံးချစ်ကပ်ကန်တွေတော့မှဖြစ်ပြီးတော့ဒါယူကရိန်းရင်းနဲ့ပတ်သက်လို့ရုရှားရဲ့ဆောင်ရွက်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့နေတိုဖွဲ့ဝင်တွေအားလုံးရဲ့တင်ပြတညွတ်တဲ့ရည်တည်မှုဖြစ်တယ်လို့ Mr. Stoltenberg ကပြောပါတယ်ဒါတချိန်လုံးကဒီအမေရိကန်ကနေနျူကလ িয়ার လက်နက်တွေချထားတဲ့တချိန်ထဲမှာတစ်ဖက်မှာလည်းဆိုဗီယက်နဲ့ဆက်ဆက်ညှိနှိုင်းတဲ့လမ်းကြောင်းတစ်ခုလုံးကိုတပြိုင်နက်တည်းသုံးခဲ့တဲ့ CIA ခေနေတိုအဖွဲ့ရဲ့ချင်းကပ်မှုကိုခက်တဲ့ပုံစံနဲ့ပြန်လည်ချင်းကပ်တာလည်းဖြစ်ပါတယ်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာတာနဲ့အတူနေတိုးဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ဆိုင်ရာသုံးစီတွေတွေ့မြင်ချမှတ်ဖို့ထရမ့်ကတောင်းဆိုခဲ့တာနဲ့အမျှဒီနေတိုးအဖွဲ့အနေနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအာရုံစိုက်လှုပ်ဆောင်လာနေတာပါ NATO ဖွဲ့ဝင်နိုင်ငံတွေပေါ်မှာတမန်ထရမ့်စိတ်ပြတ်လာနေတာနဲ့အမျှပြီးခဲ့တဲ့လတုန်းက NATO ဖွဲ့အကြီးအကဲတွေနဲ့ Brussels မြို့မှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာ Trump အနေနဲ့ NATO ဖွဲ့ရဲ့အခြေခံသဘောတူညီချက်ဖြစ်တဲ့ဘုံကာကွယ်ရေးဆိုင်ရာအချက်ကိုထောက်ခံပြောဆိုသွားတာမျိုးမဟုတ်ခဲ့ပါဘူး။ဒါပေမဲ့တမန် Trump အပါအဝင် American အစိုးရဟာ NATO ဖွဲ့ကိုထောက်ခံနေပါတယ်လို့အကြိမ်တော်များများပြောခဲ့ဘူးတဲ့ဆိုတာကို Mr. Stoltenberg ကပြောဆိုသွားပါတယ်ရှင်။
ရသီလူဆန်ပဲသဘောတူညီချက်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်သက်သမ္မတ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောထားမတည့်စံကြောင်းလုပ်ပေါကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာအမေရိကန်ယာယီသံမကြီးဒေးဗစ်ရန်ယာရုကနှုတ်ထွက်တော့ပါတယ်။တန်ယုံဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာရုကထွက်ဖို့ကြေညာလိုက်တာလို့လည်းနီးစပ်သူထိုင်ဝမ်ကပြောပါတယ်။ယာရုကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတိအပြုပြောဆိုခဲ့ပေမယ့်အကြောင်းရင်းအသေးစိတ်ကိုတော့မပြောခဲ့ပါဘူး။ယာရုကနှုတ်ထွက်သွားတဲ့ယာယီသံမကြီးဟာတရုတ်နိုင်ငံဆိုင်ရာတန်ယုံမှာဒုတိယအကြီးအကဲတူဖြစ်2016ဇန်နဝါရီကလေးကတာဝန်ယူခဲ့ပြီးသမ္မတ်ထရန့်ကတာမကြီးတစ်ဖြစ်ရွေးချယ်ထားတဲ့ Iowa ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတယ်ရီ ဘရက်စတက်ဒီလနောက်မှာတရားဝင်တာဝန်ယူခဲ့အချိန်ထိယာယီတန်ယုံတာဝန်ခံဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးဌာနမှာ28နှစ်ကြာလောက်ကန်ခဲ့တဲ့ယာယီတာမကြီးရန်ခါ2011ခုနှစ်ကနေ2012ခုနှစ်ထိအာဖဂန်နစ္စတန်နိုင်ငံအမေရိကန်တန်ယုံမှာနိုင်ငံရေးတာဝန်ခံအရာရှိဖြစ်နေလဲတာဝန်ယူခဲ့မှုပါတယ်
။ယာသီရုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုအိန္ဒိယနိုင်ငံလက်မှတ်ရေးထိုးခဲ့တာဟာသူ့အတွက်ဒေါ်လာဘီလီယံနဲ့ချီအကျိုးမြတ်ရမှာဖြစ်တာကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမှတ်ချက်ပြီးပြောဆိုခဲ့တဲ့အပေါ်မှာအိန္ဒိယနိုင်ငံကပယ်ချလိုက်ပြီးတော့အိန္ဒိယအနေနဲ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်နိုင်အောင်အခိုင်အမာဆက်ပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။နိုင်ငံတစ်ခုကနေပြီးတော့ငွေရဖို့တမမဖို့ရင်လည်းနိုင်ငံတစ်ခုကဖိအားပေးလို့ဒီပါရီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာမဟုတ်ဘူးလို့ဆိုပြီးတော့အိန္ဒိယနိုင်ငံသားရေးဝန်ကြီးရှူမာဆွာရက်ကထရမ့်ရဲ့မက်ချက်စကားကိုတုံ့ပြန်တဲ့အနေနဲ့တနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့တာပါရှင်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မကင်ပြူထွေးတို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ကနေဒါနိုင်ငံခီးစဉ်အကြောင်းနဲ့အရင်စားပါမယ်ရှင်။ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်နောက်ဒီလွတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ဒီကနေ့မြို့တော်အော်တိုဝါကိုခီးဆက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်အတွင်းတိုင်းရင်းသားဒေသတွေကစီးရီးပဋိပက္ခတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဖိအားပေးပြောဆိုဖို့ကနေဒါအစိုးရကိုကနေဒါရောက်ကရင်လူမှုအတိုင်းအဝန်းတွေကတိုက်တွန်းပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ကရင်ဒုက္ခသည်တွေနေရပြန်ရေးကိစ္စဟာအချိန်မတန်သေးတဲ့အကြောင်းနဲ့ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းနိုင်ရေးဒေါအောင်ဆန်းစုကြည်ဘက်ကကူညီစီလိုတယ်လို့လည်းပြောပါရယ်။အပြည့်အစုံကိုတော့မတင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ကနေဒါနိုင်ငံမြို့တော်အော်တဝါကိုဒီကနေ့ဒေါအောင်ဆန်းစုကြည်ရောက်ရှိမှာဖြစ်ပြီးမနေ့ပြန်မှာတော့ကနေဒါဝန်ကြီးချုပ်ကနေဒါလွှတ်တော်အမတ်တွေအပါအဝင်အစိုးရပိုင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာကနေဒါအစိုးရနောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေစီးရီးပဋိပက္ခတွေနဲ့ပတ်သက်ပြီးဖိအားပေးပြောဆိုဖို့ကနေဒါရောက်ကရင်လူမှုအတိုင်းအဝန်ကတိုက်တွန်းလိုက်ပါတယ်။ကနေဒါရောက်ကရင်လူမှုအတိုင်းအဝန်ရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဆောင်ရွက်ပေးစီလိုတယ်လို့အခုလိုပြောပါတယ်
။ဒုက္ခသည်ကိစ္စတော့အနည်းထားမယ်လို့အခုကရင်ပြည်မှာဆိုရင် PPC ဖြည်းဖြည်းUNHCR ဖြစ်သူတို့ပြောတာနောက်ဆိုရိတ်ခတ်မရှိတော့ဘူးဒုက္ခသည်ပြပိုးပဲအစီအစဉ်ရှိတယ်အခုအချိန်ကဒုက္ခသည်တွေကိုပြမပိုးသေးပါနဲ့အချိန်လေးမကောင်းသေးပါဘူးပြည်ပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူတွေကဒုက္ခသည်ထဲမှာလာနေတယ်နေ့နေ့ဆက်30လောက်ရှိတယ်ကပ်ရုပ်ကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူး
ဒုက္ခသည်တွေနေရရင်ကိုလုံခြုံပြီးကင်းစွာပြန်နိုင်ရေးအတွက်အာမခံချက်နောက်နိုင်ငံတွင်းအိုးရင်ဆုံးခွာထွက်ပြေးနေကြရတဲ့လူပေါင်း6သိန်းအတွက်စာနယ်ဇင်းခါပါဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမယ့်အခြေအနေတွေကိုကနေဒါအစိုးရဘက်ကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ဖို့လဲတိုက်တွန်းထားပါတယ်။ဒါ့အပြင်တတိယနိုင်ငံတွေမှာအခြေချတဲ့ဒုက္ခသည်တွေကြားမိသားစုတွေတကွဲတပြားဖြစ်နေတာတွေပြန်လည်စုံစည်းနိုင်ဖို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းကူညီပေးနိုင်ဖို့မျှော်လင့်ထားတယ်လို့ကရင်လူမှုအတိုင်းအဝန်ရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကပြောပါတယ်
။တချို့မိသားစုတကွဲတပြားတွေရှိသေးတယ်။အဲ့ဒီကိစ္စတွေကိုဘယ်လိုပြောမလဲ။နည်းနည်းကူညီပေးပါ။ကန္တာအစိုးရကိုလည်းပြောပေးပါ။ပြီးတော့ခိုင်အစိုးရကိုလည်းပြောပေးတယ်။အဲ့ကျွန်တော်တို့မြန်မာပြည်သားတွေကဒီကိစ္စတွေခံစားရတာကြာနေပြီ။အမျိုးမျိုးလည်းတော့ဆက်ကြည့်လဲတချို့လည်းသိမယ်တချို့လည်းမသိဘူးဒါကြောင့်မို့ကျွန်တော်တို့ရေးတဲ့စာရင်ထားပြီးတော့ကောက်ကောက်မှုစဉ်းစားပြပါလို့လည်းပြောပြီးပြောချင်ပါတယ်တော့ဆက်ကြည့်ရော
ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာလုပ်ငန်းစဉ်အပေါ်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုနောက်မြန်မာနိုင်ငံတွင်းကဗမာမဟုတ်တဲ့တိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုအစိုးရကရင်ငုံနှုတ်ပိတ်နေရတဲ့အကြောင်းရင်းတွေကိုလည်းဒေါ်ဆန်းစုကြည်ကိုမေးမြန်းဖို့ဆိုပြီးကနေဒါရောက်ကရင်လူမှုအတိုင်းဝန်းကကြေညာချက်ထုတ်ပြီးတော့တောင်းဆိုထားတာပါဒေါ်ဆန်းစုကြည်အနေနဲ့ကနေဒါခီးစဉ်အတွင်းကနေဒါအစိုးရဘက်ကဖိအားပေးမဲ့အခြေအနေရှိလာနိုင်သလားဆိုတာကိုတော့အော်တဝါမြန်မာအတိုင်းဝန်ကကိုအောင်ခိုင်မြင့်ကအခုလိုရှုမြင်ပါတယ
်ကနေဒါအစိုးရအနေနဲ့ကတော့ဒီဖိအားပေးရတဲ့စိုင်းနာတဲ့စာရင်တို့အနေနဲ့ကမြန်မာပြည်ဒီမိုကရေစီအစဉ်ကူးပြောင်းရေးကိုငကိုရဲရတယ်တို့ကဟိုဘယ်လိုပြောမလဲဆိုတော့ဒါကုညီပံ့ပိုးမှုတွေရှိတယ်အနာဂတ်မှာလည်းအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်ကိုအခွင့်အရေးတွေပေးသွားမယ်လို့မျှော်လင့်ပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကနေဒါနိုင်ငံကအခိုင်အမာရပ်တည်ဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအမျိုးသမီးတွေနဲ့လူငယ်တွေကိုအထူးအလေးထားပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာကနေဒါဘက်ကဆက်ပြီးထောက်ခံဆောင်ရွက်သွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုကလည်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အကျိုးကြေညာချက်မှာပြောဆိုထားပါတယ်ရှင်
။မန္တလေးထိုက်ဆက်သွယ်မြန်မြန်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကရွှေနဲ့ပရင်မော်တွင်၁၀ခုမှနေထိုင်နေသူတွေကိုဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲဇွန်လ၁၅ရဲ့နေမှာဒီနောက်ဆုံးထားပြီးထွက်ဖို့စစ်တပ်ကစာရွေဖြန့်ဝေညွန်ကြားထားပါတယ်။မထွက်ဘူးဆိုရင်တော့ကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းသူများအဖြစ်သတ်မှတ်သွားမယ်လို့လည်းစစ်တပ်ရဲ့စာရွေထဲမှာဖော်ပြထားပါတယ်။လက်ရှိမှာကအဲ့ဒီဒေသဘက်မှာ KIA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေရှိနေတာပါ။အဲ့ဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေရှိနေတယ်လို့မော်ရင်းတွေကလည်းထွက်ပြေးရမယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်း VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းဒေသမှာရှိတဲ့ရွှေပရင်မော်တွေမှာနေထိုင်သူတွေနဲ့အလုံးလုံးနေတဲ့လူတွေမော်သွင်းကနေထွက်ခွာပေးဖို့တပ်မတော်ကနေညွှန်ကြားချက်စာဖြန့်ဝေနေတဲ့အကြောင်းတနိုင်းဒေသခံဦးတန်ခွန်းကပြောပါတယ
်။မနေ့ကဟတ်စကီနဲ့စာလိုက်ဖြန့်တယ်။အဲ့ဒီစာလဲအခု online ပေါ်မှာရောက်နေပြီပေါ့လေ။မနေ့ကဆိုရင်ဟတ်စကီကအဲ့မှာတနိုင်းမှာလာတယ်လို့အခုကသူစစ်တီနဲ့ပြသလာတဲ့အခြေအနေရှိတယ်။အဲ့တော့ဒီစာမှာရေးထားတာကဇွန်လ25ရက်နဲ့နောက်ဆုံးအပြီးမှအားလုံးထွက်လာဖို့ပေါ့လေဒီတီတူလူထုအားလုံးမထွက်ဘူးဆိုရင်ကဲနဲ့ပူပေါင်းတယ်လို့ဖတ်မယ်နောက်ပြီးမှဒီဖြစ်လာတဲ့ပြဿနာကိုတာဝန်မယူဘူးလို့ရေးထားတဲ့အနေထားရှိရဗျ
တနိုင်းမြို့နယ်အတွင်းကသံပလာမော်ဝမ်ပလာမော်အောင်လွတ်မော်တုံမဏိမော်ချောင်းစုံမော်နန်းပြူမော်ကြာအောင်ပွားမော်စီပြူကုန်းမော်ညောင်ပင်ကုန်းမော်နဲ့နှံ့ကုန်းမော်မှာနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့မော်လုပ်သားတွေအနေနဲ့တကယ်လို့ဒေသ15ရက်နောက်ဆုံးထားပြီးမထွက်ဘူးဆိုရင် KIO ခေါ်ကချင်လွတ်လပ်ရေးအဖွဲ့နဲ့ပူးပေါင်းသူများဖြင့်သတ်မှတ်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်တနိုင်းဒေသကရွှေပြည်မော်ဆယ်ခုဟာနိုင်ငံတော်ကလည်းတရားဝင်ခွင့်ပြုထားတဲ့မော်သွင်းမဟုတ်ပဲဒေသခံတွေကလည်းတပိုင်းတိုင်းသူ့ဖို့နေကြတဲ့မော်သွင်းတွေလည်းဖြစ်ပါတယ်အစိုးရတပ်မတော်ကလည်းဒီတပိုင်းတိုင်းသူ့ဖို့ခွေပိတ်သိမ်းပြီးမော်ကလည်းနှင်ထုတ်မယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်မှုရှိလာနိုင်တယ်လို့တနိုင်းဒေသခံဦးတန်ခွန်းကဆက်ပြောပါတယ်
ဒီဒေတာမှာဆွေဒီနေရာဒီမှာဆွေသာသူတို့ဒေတာခံဒီနောက်ပြီးမှချင်းပြည်နယ်ကဒီသူဒီရွှေဒီပြင်းဒီတူးတဲ့နေရာဒီပြောမယ်ဆိုရင်စီးပွားရေးရှာတဲ့မော်ဒေတာလို့ပြောရမှာပေါ့လေလွန်ခဲ့တဲ့ဒီဇင်ဘာပေါ့လေဇန်နဝါရီဖေဖော်ဝါရီအဲတုန်းကမော်စခဲ့တဲ့နေရာဒီလေအများရှိရယ်သို့တော့တချို့ကသက်ဆံဒီစုဆောင်ပြီးမှချင်းဒီခေါင်းတယ်ချင်းဒီတူးတယ်အဲ့လိုမျိုးအခုချက်ချင်းထွက်ရမယ်လို့ပြောလိုက်တဲ့ချိန်မှာဒီရင်းနှီးမြုပ်နှံထားတဲ့အာဒီကအလဟတာဖြစ်ကုန်တယ်။ဘာမှအရင်မရအဖတ်မရပေါ့လေ။အဲ့လိုမျိုးဆုံးချုံမှုတွေကအများကြီးပြည်သူလူထုထဲမှာဖြစ်လာနိုင်တယ်
။တကယ်လို့ဒီမော်တွေကိုပိတ်သိမ်းလိုက်မယ်ဆိုရင်ဒေသခံတပေါင်းကျော်နေရက်ကနေထွက်ခွာရမှာဖြစ်ပြီးအလို့ကခွေလန်းဆုံးရှုံးသွားမယ်လို့လည်းဦးတန်ခွန်းကဆိုပါတယ်။လက်ရှိတိုင်းဒေသမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေဖြစ်ပွားနေပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်တနိုင်းမြို့နယ်အင်ကာကားကျေးရွာနဲ့နန်းပြူရွာသား600နီးပါးဟာစစ်ဘေးသိမ်းရှောင်နေရပြီးကက်သလက်တင်းတော်ကလည်းဒီစစ်ဘေးရှောင်တွေကိုတွားရခုံယူမဲ့ကြောင်းကက်သလက်တင်းတော်ကမူရတချက်ရေးတနိုင်းဒေသဥက္ကဋ္ဌဦးနော်တောင်ကခုလိုပြောပါတယ်
အဲ့ဒီဒေ
ตอนนี้มาถึงที่ตั้งไปที่ไหนเลยตั้งไปที่ไหนเราดูเนี่ยที่ช่องเนี่ยจะบอกว่าจุดตรงนี้ก็เนี่ยสามารถพูดจริงๆจะไปที่ไหนนะคุณก็คุณจะรู้ตัวจุดมาละคุณสรุปมาเท่าอย่างไรเราคุณจะรู้ที่คุณจะรู้ตัวจุดมาสักเดียร์ถ้าเท่าอย่างเราที่ไหนเนี่ยจะได้หมดจุดเราคุณมาดูมั้งส่งทุกอย่างเราเนี่ยคำการ์ดคุณชิโนบะชิโนมาบีโนมาชิเดลูกเลยบ่ตอนนั้นอยู่ไหนก็ไกด์บอกสุขเรียนปารายิสยาหรือกันเลยสุยาสิคุยพิจารณาบีที่กันนี่มาสิบ
ตอนนั้นยืนเรื่องมอสเวนี่มาเนี่ยมาตั้มรอกันเนี่ยยายอยู่ในมีชิ้นลีลูกสองด่าฮะเกี่ยงอุปภัยกุทุสิสินัยผู้ยุ่งยากตอนนั้นที่รักกันอุดังกงอาเสพยาบาร์เลยเกี่ยงแต่ยังชอบพักกันผู้ชอบพิอาเป็นมาเลยแต่เจ้าก็เนี่ยอยู่ท่าเลยเดนี่ท่าชิบีเกี่ยงแต่ยังเสด็จตอนนี้เป็นมาเดี๋ยวมาทุสิสินเมื่อเกี่ยงเดียดจะช่วยท่าเดนี่ยดีชิ้นลีในเมลูอยู่ท่าเดนี่ลูกหลานเดนบอดีสิเดบุเล
ကိုယ်ရင်ဝင်နေမြန်မာသမ္မတတို့ဟာ2019ခုနှစ်စွန်လမှာကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာချောင်းနှင်းကြီးခဲ့တာဖြစ်ပြီးတိုက်ပွဲကြောင့်တိရက်ကန်တသိန်းနီးပါးခန့်စစ်ပေးတင်းချောင်းနေကြရပါတယ်ခင်ဗျာနိုင်ကုန်းအင်ဂရင်းပြည်ပို့ခဲ့တာပါရှင်ဆက်လက်ပြီးနောက်ထပ်ကချင်ဒေသဆိုင်ရာသတင်းလွှာတော်ဘုတ်တင်ပြပေးပါမယ်ကချင်ဒေသတွင်စစ်မီးတွေငြိမ်စစ်ရှင်တွေလျှော့နိုင်
kachin bi ne dwin ga tai pwe de tin ma ni se si ye paripakhari ne patat bi pi daw su aso ya tat ma ro pi ne aso ya ne lwet daw ro ga ni a myan song phie shin saung ye be bo ne sit pye dukkha de di a myan song ne ye yin pyan nan ye si sin be bo di ka ne jun la 6 ya ni ga yangon myo ma chin ba de 6 ne pye kachin de ta de jaw byan sit pwe ngain nyan ye phait kho dan a khan na ga ni kachin a yat phat a phwe si di ga taung so lai ja ba de kachin bi ne dwin myama aso ya tat ne kachin lo myaw ye tat kia ro ja pyin pyin than than yin sai tai pwe de ne tho sit sin ngae ja de atwa ka le tang ngae lu ma mae le de ba win de ta khan ywa da de atat song shou na thi khai dan ya ya da de phit khae ja de lu taing chi de kachin de ta khan pi du de ha le sit pe lut ya thwat pye taing shaung ngae ja ya ba de aku chain chi le sit pye dukkha de sakhan ni ma hne ne chi ne thai kho lou ni ja ya se a ne tha phit da mo dukkha de de ye a ye tat sa ya ri a ne ne athu sin sa saung ya pe bo taung so lo ba de lu kachin ngain nyae ye kun ye ka kachin a ye lou sha du ma khon cha ga pyo so lai ba de
ဒီအထာနာကခင်စိတ်ချောင်းနေတဲ့ဒီရောမှာအဲ့ဒီမှာဒုက္ခတွေရဲ့အခြေအနေဟာဘယ်လောက်ထိရောက်နေပြီလဲဆိုတာကိုပေါ်ပြကြပါတယ်ဒီဒုက္ခတွေကိုလုံးထုံစိတ်ချစွာမိမိတို့ဒီရဲ့ဒေတာကိုပြန်နိုင်ဖို့အရေးနောက်တစ်ခုဒီဂနတီပေါ့နော်ဂုံသက်ခါနဲ့ပြန်နိုင်ရေးပေါ့ကျွဲနောက်နွားမောင်းတယ်လို့မျိုးမပြန်ဖို့ပြန်ခိုင်းဖို့ဒီလိုလုပ်နိုင်ဖို့ဆိုရင်နိုင်ငံတော်အစိုးရအနေနဲ့နံ ကျွန်တော်ကနိုင်ငံရေးကြက်တာနိုင်ငံရေးနည်းနည်းဖြည့်ရှင်းတဲ့ဒီလိုညီလာခံလမ်းကြောင်းရင်းရရင်လမ်းကြောင်းပေါ်မှာဆက်လျှောက်နေတယ်။နောက်မလို့ရှိတဲ့တိုက်ပွဲတွေတန်ဖို့အခုလည်းမနေ့တုန်းကလည်းညီလာခံပြည်သားဗာမကြဘူးတိုက်ပွဲကြီးပေါ်လာတယ်။အခုလည်းပြည်သားတွေတဲ့ကြားလာရတယ်။ဒါပေမဲ့
ကျွန်တော်အရန်သူရင်တယ်ဒါကြောင့်၆နှစ်သားကြာလာတဲ့စစ်ပွဲကိုဒါအားလုံးကဒါကြာဟိုတင်ခါစာယူပြီးတော့မှအခုဒီစစ်ပွဲကအမြန်ရက်ဆင်းပြီးတော့မှညီကျန်တာရတဲ့ညီကျန်ရေးရရှိအောင်ပေါ့အဲအားလုံးဝမ်းမကျွတ်ပန်းဆောင်ရွက်စေချင်တယ်ဗျဟုတ်ကဲ့အထူးသဖြင့်ကတော့ဒုက္ခတွေရေရေရှည်လူနေမှုဘဝရက်တည်းရေအတတ်မွေးဝမ်းကြောင်းအလုပ်ကိုင်ရှာဖွေနိုင်ရင်းနဲ့စစ်ပြေးဒုက္ခတွေကလေးငယ ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လူလူတွေစုပေါင်းပြီးကချင်စစ်ပွဲ၆နှစ်ပြည့်အခမ်းအနားကျင်းပဖို့စီစဉ်ထားသလိုပြည်နယ်နဲ့တိုင်းနယ်မှာလည်းကချင်စစ်ပွဲ၆နှစ်ပြည့်အထိမ်းအမှတ်တွေလှုပ်ဆောင်ကြဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေကိုကြည့်ကြရအောင်ပါလူခွန်းတို့တည်ဆုံခဲ့တဲ့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေကိုကြည့်ကြရအောင်ပါလူခွန်းတို့တည်ဆုံခဲ့တဲ့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေကိုကြည့်ကြရအောင်ပါလူခွန်းတို့တည်ဆုံခဲ့တဲ့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေကိုကြည့် မကြသေးခင်ကလန်ဒန်တရားဘော်ကတိုက်ခိုက်မှုကျူးလွန်သူတွေဟာအဲ့ဒီအရက်ကဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့လူမှုအတိုင်းဝန်းကြားလှုပ်လှုပ်ခက်ခက်ဖြစ်သွားပါတယ်အသက်28နှစ်အရွယ်ခရမ်ရှာဇက်ဘတ်ဟာဇနီးကလေးငယ်နှစ်ဦးတို့နဲ့အတူအဲ့ဒီမှာနေထိုင်သူဟာအပါမန့်အဆောက်အဦတစ်ခုထဲမှာနေထိုင်သူတို့ကတော့ပန်းချံမှာတငယ်ချင်းတွေနဲ့ကစားနေတဲ့သူသားကိုအစ္စလမ်ဘာသာကူးပြောင်းဖို့ဘတ်ကစီယုံသိမ်းသွင်းခဲ့တယ်ဆိုပြီးလွန်ခဲ့တဲ့နှစ်နှစ်ကရဲကိုအကြောင်းကြားခဲ့ပါတယ်ဘာကင်အရက်ကဂျဘာဘင်ဇီယက်ဘလီကတရားဟောဆရာတဦးနဲ့လဲဘတ်ဟာအချင်းများခဲ့တာကြောင့်အဲ့ဒီဘလီမှာဝတ်ပြီးဖို့သူ့ကိုလက်မခံတော့ပါဘူးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လဲဒေသခံမွတ်စလင်တွေဟာတညစ်တညွတ်ထဲရှုံချခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ် Worldwide သတင်းစာရဲ့ Editor မုတ်ကလဲစာချောဒရီက
လ
ူမှုဖွဲ့စည်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကဒီလောက်ရမျိုးကျူးလွန်သူကိုအမိရအပြစ်ပေးဖို့ပြင်းထန်ထန်ပြောဆိုကြပါတယ်။ဘာလို့လဲဆိုတော့ဒီလောက်ရဟာသူတို့ပေါ်လဲဆိုးရတဲ့ကျိုးဆက်တွေရိုက်ခတ်လာနိုင်တဲ့အနေအထားကြောင့်သူတို့ဟာတကယ့်ကိုစိုးရိမ်နေကြပါတယ်
။ဘလီရဲ့အခြားတစ်ဖက်မှာရှိတဲ့စိန့်မာဂရက်ဘုရားကျောင်းမှာတော့ဗြိတိန်အလံကိုတိုင်တဝက်ချအလွင့်ထူထားပါတယ်။ဘာသာပေါင်းစုံကလူတွေအနေနဲ့ဟန်ချက်ညီညီအတူတူနေထိုင်နိုင်ကြပေမယ့်အခုအခါမှာတော့စိုးရိမ်မှုတွေကြီးထွားလာနေတာပါ။ဘာကင်းအရက်မှာနေထိုင်သူဂလူဆက်ဖီဖရိုင်စင်တာက
To tell you the truth, I'm scared to go out to the station now.
မန္တန်ပြောရင်တော့ယထာဘူရာသွားဖို့တောင်ကြောက်နေပါတယ်။ကြောက်လို့လို့ဘတ်ကားမတိုင်လည်းမသွားရတော့ပါဘူး
။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးသူတို့နဲ့မသက်ဆိုင်ကြောင်းမွတ်စလင်အတိုင်းဝိုင်းကပြောဆိုပါရတယ်။ဒါပြင်သူတို့ပေါ်ခွဲခြားဆက်ဆံမှုတွေရှိလာမှာကိုလည်းစိုးရိမ်နေကြတာပါ။ဘတ်ကင်းရဲ့မှာနေထိုင်သူမိုဟာမက်ဇာကီက
It's a very friendly environment the people living here.
ဒီဘက်ဝင်းကျင်မှာနေထိုင်သူတွေဟာတယောက်နဲ့တယောက်ခင်ခင်မင်မင်ရှိကြပါတယ်။အစွန်ရောက်တာတွေလည်းမရှိပါဘူး။ဒါပေမဲ့ဗြိတိန်အပါဝင်ကမ္ဘာတဝန်းမှာမွတ်စလင်တွေကိုဝိုင်းပြောနေကြတာလက်မခံနိုင်ပါဘူး။နေရာတော်တော်များများမှာသူတို့တွေအသက်ခံနေရတာကိုတွေ့နိုင်ပါတယ်။ဒါကြောင့်အားလုံးဟာကောင်းပြီးမွတ်စလင်တွေဟာစိုးပါတယ်ဆိုတာဘယ်လိုပြောလို့ရပါသလဲ
။ဒီတိုက်ခိုက်မှုကျူးလွန်သူနှစ်ဦးလုံးကိုသက်ဆိုင်ရာကစောင့်ကြည့်မှုတွေရှိခဲ့ပေမဲ့အနေရရှိသူတွေအဖြစ်စိုးရင်ရောက်တဲ့လက္ခဏာတွေမတွေ့ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အခုခါမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူတွေကူညီခဲ့လဲသိခဲ့တယ်လဲဆိုတာကိုအာနာဘိုင်းကစုံစမ်းစစ်ဆေးနေပါတယ်။မွတ်စလင်ခေါင်းဆောင်တွေကလည်းအဲ့ဒီကျန်းဖက်သမားတွေနဲ့ဆက်ဆက်မှုမရှိဘူးလို့ညှင်းဆိုထားတယ်လို့အာနာဘိုင်းနဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်မဲ့တရားလိုင်းဆင်းရဲကိုတော့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီခန့်တစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာည9နာရီကနေ10နာရီထိအစီအစဉ်တွေကို line to meter 24 25 32 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရန့်ရာထူးကဖိတ်ကြားခဲ့တဲ့ FBI ဘူအစိုးရစုံစမ်းစစ်ဆေးဘူရိုညွှန်ကြားမှုအောင် James Comey လာမယ့်ကြာသပတေးနေ့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရှင်းပေါက်ကြားနာပွဲမှာတက်သည့်ထွက်ဆိုမှုစီစဉ်ထားတဲ့အတွက်လူတွေစိတ်ဝင်စားဆောင်မြော်နေကြပါလိမ့်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်လွှတ်တော်မှကျင်းပခဲ့တဲ့ကြားနာပွဲတွေကလူစိတ်ဝင်စားဆုံးဥပဒေတော်နဲ့ဖြစ်ဆုံးတက်သည့်ထွက်ဆိုချက်ဖြစ်လာပါလိမ့်မယ်။ James Comey ဟာသမ္မတထရန့်အစိုးရအဖွဲ့ဝင်နေတဲ့ရုရှားရဲ့စနစ်မှုအကြောင်းအသေးစိတ်သိထားသူဟာ
Investigating the nature of any links between individuals
သူကသမ္မတထရန့်ရဲ့မဲဆယ်စီရင်ရေးမှုတွေနဲ့ရုရှားအစိုးရကြားပုဂ္ဂိုလ်ရေးရစနစ်ပတ်သက်မှုတွေအကြောင်းကိုစုံစမ်းစစ်ဆေးနေပါတယ်လို့ပြောဆိုခဲ့တာပါဒီလိုစုံစမ်းစစ်ဆေးမှုတွေတောင်းနေအောင်အင်ဂျီရောဘက်ကလုပ်ခဲ့တာမှန်သမျှကိုလည်းတက်တဲ့အထောက်အထားတွေနဲ့သူ့ဘက်ကတင်ပြနိုင်ပါတယ် FBI ဒါရိုက်တာဖြစ်ခဲ့တဲ့သူကိုသမ္မတထရန့်ယာလူကဖိတ်ကြားခဲ့တဲ့အတွက်လဲလူတွေအထူးစိတ်ဝင်စားနေကြတာပါ
Because he wasn't doing a good job.
သမ္မတထရန့်ကတော့သူကကောင်းမွန်မွန်အလုပ်မလုပ်တဲ့အတွက်ပါရှင်းပါတယ်။သူအလုပ်ကောင်းကောင်းမလုပ်ဘူးဆိုပြီးပြန်လည်ရှင်းလင်းခဲ့ပါလေ။နောက် MBC ရုပ်သံနဲ့တွေ့ဆုံပေးမြန်ကမ်းမှာလည်းသူကအခုလိုပြောခဲ့ပါလေ
။ We had a very nice dinner and
ကျွန်တော်တို့ညစာကောင်းကောင်းမွန်မွန်စားခဲ့ကြပါလေ။သူကအဲ့ဒီအချိန်ကပြောခဲ့ပါလေ။ကျွန်တော်ကိုစုံစမ်းစစ်ဆေးနေတာမရှိပါဘူးတဲ့။ဘလို့ပဲဖြစ်ဖြစ်ကျွန်တော်သိထားတဲ့အကြောင်းအရာပါ။
နောက်ပိုင်းမှာကော်မီကိုချင်းချောက်တဲ့စာရီ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကရေးခဲ့ပါလေ။နှစ်ယောက်စကားပြောဆိုခဲ့တာတွေအတန်ဖန်ထားနိုင်ကောင်ဖန်ထားနိုင်တယ်ဆိုတာမျိုးအရေးအမြတ်ရေးခဲ့တာပါ။ရုရှားတန်ရာရှိနေတဲ့တွေ့ဆုံတဲ့အချိန်မှာလဲသူက James Comey ရဲ့အလုပ်ကယူနေတာဆိုပြီးတော့နှိမ့်ချပြောခဲ့ပါသေးတယ်။ကော်မီဘက်ကဘာမှပြန်မပြောဘဲသတင်းဘက်အတော်ကြာညင်နေခဲ့တာပါ။အခုကြာသပတေးနေ့ကျန်းလာပွဲမှာသမ္မတထရန့်ကိုကော်မီပြန်ပြီးတော့ထိုးနှက်မလား။နောက်မျိုးသားလုံးကြုံရေးအကြံပေးရရှိအောင်Michael Flynn ကိုစုံစမ်းစစ်ဆေးနေတဲ့ကိစ္စရပ်တန့်သွားအောင်သမ္မတထရန့်ဘက်ကဖိအားပေးတာမျိုးရှိမရှိသမ္မတနဲ့ပြောဆိုခဲ့တဲ့အသေးစိတ်ရုံးစာမှတ်တမ်းတွေကိုဖွင့်ချမလားစိတ်ဝင်စားကြပါ FBI ညွှန်ကြားမှုတရားအနေနဲ့လူသိရှင်ကြားထုတ်ပေါ်ကြေညာတဲ့ကိစ္စတွေမှာအကြီးအကျယ်ထိန်းသိမ်းသိမ်းပြောခဲ့ရလိမ့်မယ်လို့ဒီမိုကရက်ထက်လွတ်တော်အမတ် Richard Blumenthal ကအခုလိုပြောပါတယ
် With respect to the investigation ongoing into
သမ္မတထရန့်ရဲ့အပေါင်းပါတွေရုရှားနဲ့ပတ်သက်မှုရှိမရှိဆက်ပြီးစုံစမ်းစစ်ဆေးနေတဲ့ကိစ္စမှာအင်ယူရောဘက်ကပူးပေါင်းဆောင်ရွက်ပါမလား
James Comey ကိုယ်တိုင်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သဘောထားမှတ်ချက်တစုံတရာမပြောဘူးဆိုပြီးအရင်ကပြောထားခဲ့တာပါအခုတော့တာမန်နိုင်ငံသားတယောက်အနေနဲ့ဒီကိစ္စကိုအရင်နဲ့စာရင်သူပုံဝင်လင်းလင်းပြောဆိုနိုင်မှာဖြစ်ပါတယ်လွတ်တော်အမတ်တွေကတော့သူနဲ့သမ္မတကြားဘာတွေပြောခဲ့သလဲနောက်သူရေးခဲ့တဲ့ရုံးစာမှတ်တမ်းနဲ့ပတ်သက်လို့သိချင်နေကြပါတယ် Republican ထက်လွတ်တော်အမတ်Susan Collins ကအခုလိုပြောပါ
တယ်
ကျမတို့ကကိုမီကိုရိုင်းဓာတ်ရိုက်ပြောတာကိုကြားချင်ပါတယ်ဖေဖော်ဝါရီလကသူနဲ့သမ္မတတွေ့တော့တကယ်တမ်းပြောခဲ့တဲ့စကားတွေကအကြီးအကျယ်ကွာခြားနိုင်ပါတယ
် Republican ထက်လွတ်တော်အမတ် Marco Rubio ကတော့ဓာတ်ရိုက်ကော်မီရဲ့မှတ်စုတွေကိုကြည့်ကြရအောင်မှာသူ့ကိုလွတ်တော်ရှေ့မှောက်တက်တည်ထွက်ဆိုခိုင်းကြရအောင်မှာဆိုပြီးပြောဆိုထားခဲ့တာပါသမ္မတအင်ဂျီရောကတော့ကော်မီတက်တည်ထွက်ဆိုရာတွေကိုတားမြစ်ပိတ်ပင်တာမျိုးလုပ်မှာမဟုတ်တဲ့အကြောင်းရည်ညွှန်းပြောဆိုထားပါတယ်။ အပြီးတော့ပြောရင်ဆိုဝင်ရှိသူရှောင်းစပိုက်ဇာကသူဥပဒေရေးအားဂျမ်ဘေးတွေနဲ့ပြောဆိုမှုဆွေးနွေးရသေးတဲ့အကြောင်းနဲ့သူတို့ဘယ်လိုတုံ့ပြန်မယ်ဆိုတာကျွန်တော်မသိသေးပါဘူးဆိုပြီး James Corby တက်တည်ထွက်ဆိုမဲ့ကိစ္စကိုပြောဆိုသွားခဲ့ပါတယ်အခုဂျာနာဝဲကိစ္စကလွတ်တော်အပြင်ပဲဆန္ဒပြပွဲဒီမှာလဲလူတွေစိတ်လုံရှားနေကြပါတယ်ကော်မီရဲ့တက်တည်ထွက်ဆိုချက်တွေကိုကြားချင်ပါတယ်ဆိုပြီးဆန္ဒပြသူတွေကပြောနေကြတာပါဒါကြောင့်လေဒါရိုက်တာ James Corby တက်တည်ထွက်ဆိုလာမယ့်အကြောင်းအရာကတခြားသူတွေနဲ့တူမှာမဟုတ်ကြောင်းပါခင်ဗျာ
တင်တဲ့ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမဆုမွန်နဲ့ကိုသားညို့ဦးစီစဉ်တင်ဆက်ပေးသွားမှာပါရှင
်အစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွက်တဲ့
မင်္ဂလာပါခင်ဗျာကျွန်တော်ဓာတ်ရိုက်လေးလိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်စတင်ပါပြီခုနကကျွန်တော်အတပိုင်းဆိုင်ရာမှာရင်းပြီးတော့ဖွင့်လှစ်တဲ့အတွက်တောင်းပန်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီစက်တွေပုံမှန်နဲ့ဆိုင်ပါတယ်အဓိကတော့ဒီလွတ်လပ်စွာပြောဆိုခွင့်ပါနိုင်ငံအကြီးအကဲတွေနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြခင်ရပိုင်းတုန်းကတော့ဒီမြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုစက်တွေပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်3ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်နေတဲ့ပတ်သက်တဲ့သူရနာအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြပါလိမ့်ခင်ဗျာ။ဦးမြင့်ကျော်ကြားရပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရစေ။
ဟုတ်ကဲ့။ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကစစ်တေးပုံမှန်နဲ့ဖမ်းကြရတယ်။အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြှောက်တဲ့အစိုးရတရားလည်းတက်လာတယ်။အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေထားမှာအမခံချက်တွေရှိနေပြီလဲ။ကိုမြင့်ကျော်ရဲ့စိုးရင်ချက်လေးအရင်ဆုံးပြောပြပါလား။
ဟုတ်ကျွန်တော်တို့အစိုးရကိုဖြစ်စေနောက်တစ်ခါအစိုးရအဖွဲ့ဝင်တွေကလူပုဂ္ဂိုလ်တူတူကြောက်ရောက်ဖြစ်စေနောက်တစ်ခါတော့အခုတက်မတော်လို့ဖြစ်စေပေါ့နော်အဲ့ရမျိုးကိုဟိုဝေဖန်တာပဲဖြစ်စေတစ်ခါလေးမှာအမနာပါလို့သဘောမျိုးရေးသားအွန်လိုင်းမှာရေးသားမိတဲ့ဟာတွေကိုဒီလောက်ပြင်းထန်တဲ့အင်တာနက်ပုံမှန်နဲ့တခါရဲဟိုထောင်ကိုတန်းပြီးတော့ဟိုအချုပ်တဲ့တန်းပြီးရောက်နိုင်တယ်ပြီးတော့ထောင်လဲကျမယ်ဆိုတော့အားလုံးကသိကြသလောက်သိနေကြတဲ့ကိစ္စဟိုအပေါ်မှာမျိုးနဲ့ဆွဲတာကတော့ဒါဟိုကြောက်အောင်အကြောက်တရားကိုဖြစ်စေတာပါနော်ဆိုတော့အဲ့ဒီအကြောက်တရားကဟိုသဇုံတရားဝေဖန်ဖို့အတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်ဟိုအခုတစ်ယောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့သောဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့သွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်ဆော့ထုတ်ဖို့ပြောဆိုခွင့်အတွက်ကျူရင်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လည်းဒီဟိုလာတန်ကြာကလေးကဒီပုံမှကိုပြင်ဆင်တင်နေဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင်းကဖြစ်လာတော့ပို့ပြီးတော့ကျူရင်တွေဖြစ်လာတဲ့အနေထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ကတစ်ဆက်သေးမင်းကြည့်ပါလေအခုဂျပန်အခုဒီလာပိုင်းနေတွေ့မှာပဲသတင်းမီဒီယာအဖွဲ့အစည်းကလူတွေမကြမကြဒီ60ယောက်ဂါကြီးနဲ့ညှိစွန်းနေတာတွေခဏခဏဖမ်းခါတာတွေလည်းဖြစ်နေတယ်တရားစွဲခံတာတွေလည်းဖြစ်နေတယ်အဲ့တော့ဒီအခြေအနေမျိုးမှာမြန်မာသတင်းမီဒီယာအနေနဲ့ sub censorship ကိုစန်စာလုပ်ရတဲ့အခြေအနေမျိုးရောက်နေပြီလားဒီလိုအနေထားမျိုးပါဘလို့အခြေအနေမျိုးရှိလဲကိုမြင့်တော်သုံးသပ်ပြပ
ါဟုတ်ဟိုအခုသတင်းနောက်တစ်ယောက်ကိုဥပမာမေးကြည့်လိုက်မယ်ဆိုရင်အခုစက်နဲ့ပတ်သက်တဲ့ကိစ္စတော်လကောင်းအစိုးရအဖွဲ့နဲ့ပတ်သက်တဲ့ကိစ္စတော်လကောင်းဟိုရေးတော့မယ်ဆိုရင်စိတ်ထမှာဘလို့နေမလဲလို့မေးကြည့်လိုက်ရင်ရိုးရိုးသားသားပဲမေးကြည့်လိုက်တဲ့အခါမှာအများစုကပြောပါလိမ့်မယ်ကျွန်တော်တို့တော့အများကြီးသတိထားလိမ့်မယ်အော်သကလုံးသုံးနှောင်းပဲဖြစ်စေတခါလေအချက်လက်ပဲဖြစ်စေအဲ့လိုမျိုးတစ်ခုခုမှားယွင်းတာနဲ့ဒီ6ယောက်ကားကြီးနဲ့ဟိုဆွဲခံမယ်ဆိုတဲ့ဟာမျိုးကိုသူတို့သတိထားလိုက်မယ်နောက်တစ်ခုကတော့ရေးတဲ့လူတွေသတိထားရတယ်လို့ကိုကရေးကျင်အောင်တော့ကိုကရေးရဲအောင်တော့ထုတ်ဝေသူလို့ပြောတဲ့အဲ့ဒီတာဝန်ခံမဲ့လူတာဝန်ခံအက်ဒီတာတို့အဲ့ဒါချုပ်တို့သူတို့ကလည်း ဟိုကိုရေးတဲ့ဟာကိုသုံးမှမဟုတ်တော့ဘောနော်အခုကနှစ်ဦးစလုံးကိုအပြစ်ပေးတဲ့သဘောမျိုးဖြစ်နေတော့အဲ့ဒီနှစ်ခုကဒီလွတ်လွတ်လပ်စွာရေးသားခွင့်ပေါ့နော်အဲ့လိုဟာမျိုးကိုသွားပြီးတော့ဟိုကိုဟာကိုစဉ်းစားဖြတ်တောက်တဲ့ဟာမျိုးအကျိုးတရားမှုကအခုတွင်ပဲရောက်နေပြီလို့ကျွန်တော်တို့
ဟိုနားလည်နေတယ်ဆက်ချက်ကျွန်တော်မေးချင်တာကတကယ်တမ်းပြောမယ်ဆိုရင်သတင်းမီဒီယာနဲ့ပတ်သက်လို့ဥပဒေရှိတယ်ဒီဥပဒေအရဆိုလို့ရှိရင်သတင်းမီဒီယာလေးပေါ်မှာဟိုတရားစွဲဆိုခြင်းတယ်တခုရေးယူခြင်းတယ်ဆိုရှင်သတင်းမီဒီယာကောင်စီနဲ့ဆက်ဆံပြီးလုပ်ရမယ်ဆိုတာဟာပြီးဒါတွေကဖြစ်မလာဘူးဘာကြောင့်လဲဥပဒေအားနဲ့ကြောင့်လားဘယ်လိုဖြစ်တာလဲခင်ဗျဒီမှာအသေးအချက်မှမှာအရင်ကဘု
ဟိုတာကရရှိတော့ဒီတရားစွဲမဲ့လူတွေကအဲ့ဒီပုံမှန်မျိုးကိုမသုံးညံ့ရဘူးနော်သူ့ထက်ပို့ပြီးတော့စက်တာကသတိရှိကြဦးလေသတိမရဦးလေမအသေးအချက်မှုဆိုသူကတန်ငွေတန်ငွေမဆောင်မှဆောင်ကြမှာဘူးဆိုတော့အဲ့ဒီဟာမျိုးကိုသုံးဖို့ထက်ကိုဒီတရားစွဲမဲ့လူရဲ့ပို့ပြီးတော့ဟိုပြည်တယ်များများခံရမယ့်ဟာမျိုးရွေးကြတာပေါ့နော်ဒါပေမဲ့အစိုးရတို့ဘာတို့ကလည်းအဲ့ဒီခဲမှာပါနေတယ်
နောက်တစ်ခုဆိုတော့အစိုးရတို့တက်မလို့ကတရားရေးမှန်တိုင်းကိုဩဇာမှာမဟုတ်ဘူးရှိတော့အဲ့ဒီကဆွဲတဲ့ဟာမျိုးဆိုရင်ဖွင့်ပြချက်တွေပါလေချက်ချင်းကိုလွယ်လွယ်ကူကူဝန်ကြီးဌာနကခွင့်ပြချက်တွေလွယ်လွယ်ကူရတယ်တရားရေးမှန်တိုင်းတော့မှာဩဇာတရားရေးမှန်တိုင်းလေဆိုရင်ပြီးတော့အဲ့ဒီလူတွေကိုအပြစ်မပေးပဲလွတ်ပစ်ဖို့ဝန်လေးတက်ကြတော့အဲ့ဒီဟာပိုဆိုးရတယ်ကျွန်တော်မြင်ပါဟုတ်
ဒါပေမဲ့အခုလိုမျိုးလူလက်ဆော့ပြောဆိုဝေဖန်မှုကိုကန့်တတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မယ့်ဥပဒေတွေပါလေမရှိဘူးလားခင်ဗျဘလောက်ထိလူလက်ဆော့ပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လူလက်ဆော့ပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေကစာအုပ်ထဲမှာတော့ရှိလက်တွေ့နေပေမှာမရှိဘူးလက်တွေ့နေပေမှာဒီ66ကကြီးကလူလက်ဆော့ပြောဆိုခွင့်ရေးသားခွင့်ဟလာသူကယူဆခွင့်ဒီအလုံးကိုတိမ်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်။အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်။ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူး။အဲ့ဒီတော့အသက်မဝင်တဲ့အခါကျတော့66ကကြီးရဲ့အောက်မှာကြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကကောင်းမဖို့နဲ့အောင်ဆက်ဖြစ်နေရတယ
်။ဟုတ်ကဲ့တချက်တစ်ခုမေးချင်တာကလက်ရှိဖွဲ့စည်းပုံမှာလဲလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်အဲ့တော့တကယ်ငူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရက်သားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလားဥပဒေရောင်းချောင်းရ
။ဟုတ်တယ်အဲ့တော့ဒီရစတဲ့ဒီဥပဒေပြင်ဆင်ချက်အရာဆိုရင်ရစတဲ့ဒီဥပဒေပုံမှန်130ကကြီးမှာအဲ့ဒီလိုအခွင့်အရေးတွေကိုဖိကိုက်လာတဲ့အခါမှာအမှုဆွဲဆိုလို့ရတယ်ဆိုတာကိုတော့ပြဋ္ဌာန်းထားတယ်အဲ့တော့ဒီဟာကလွတ်လပ်စွာပြည်民ယူဆပိုင်ဝင်ရှိတယ်ဆိုတော့ဟဲ့လားပုံမှန် 354 နဲ့တက်ဆိုင်တဲ့ကိစ္စလူ့ကိုယ်ကြီးညာစရာအပိုက် 19 နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လှုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရာဇကြီးဥပဒေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်သို့တော့တရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရိမ့်ရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူအခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထွန်းတောက်မလာနိုင်ဘူးဆက်လက်ပြီးတော့မောင်နေဥမာပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အိမ်မှာတစ်ချက်ထပ်မေးခြင်းပါလေ66ကကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလည်းဆွနစ်နေကြပြီဒါပေမဲ့ခဏချင်းချင်းဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ပါလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးတော့သွားလို့မရနိုင်ကြဘူးလား
အဲ့ဒါကဒီလိုပြဒီဥပဒေစတင်ပြတ်တမ်းဆွနစ်လာတဲ့ကူကအရေးချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်ဒီနဲ့ကြည့်ဆွေးနွေးပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးမှု တင်မို့ဆိုတာကကျွန်တော်တို့အရသားကြီးကကိုယ့်ဘာကိုတင်လို့မရဘူးသို့တော်ကိုယ်စလေးကြီးကဥဆောင်ပြီးတော့လုပ်ပေးရမှာအခုသို့တော်ကလည်းအခုချိန်ဒီဒါဟုအကောင့်ထဲပေါ်ဆောင်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအတန်ကိုနားထောင်မဲ့သတ်တော်ကစောင်းဘုံနဲ့အညီဒါကိုအမြန်ဆုံးလုပ်ပေးသည်မဟုတ်ရင်ဒီဥပဒေဟာလက်စားချေရေးဥပဒေ revenge law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကိုက်ရင်အချုပ်ထဲတိုးဖို့လိုရတာ66ကာကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးတော့ဒီ66ကာကြီးနဲ့ပတ်သက်ပြီးတော့တကူကြီးရဲ့အတိတ်ပဲဖွင့်ဆိုခြင်းမရှိဘူးနည်းဥပဒေမရှိဘူးတော့အမှုစစ်တဲ့တရားသူကြီးအများစုကကြွန့်ကျင်မှုမရှိဘူးကျွန်တော်တို့နိုင်ငံမှာစိုက်ဘာလောမရှိဘဲနဲ့စိုက်ဘာဒီပတ်မန့်ဖြစ်နေတယ်အဲ့တော့စစ်ဆေးတဲ့အခါမှာလည်းပဲအားနည်းချက်ရှိသလိုပို့ပြီးတော့စိုးရတာကsanction လို့တရားစွဲဆိုခွင့်ပြုမယ်လို့ဆိုရဲစက်တွေဝင်ကြီးဌာနရဲ့အစာရလိုက်ပြီးတတိယပိုင်းမှာတတိကထောက်ကခိုင်းလို့ပါကအောက်ဆုံးစာချုပ်မှာတရားစွဲဆိုနိုင်ငံပြန်ကြားပြီလေဆိုတရားစွဲဆိုခွင့်ပြုမယ်ထုတ်ပြတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီစာရွက်နေပဲထောင်ချခဲ့တာလူပေါင်း60လောက်ရှိတယ်အဲ့တော့နောက်တစ်ချက်ဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းကြည်အေးလို့ရုပ်သိမ်းမယ်ဆိုရင်တောင်တရားသူကြီးကသူ့သဘောနဲ့တူရာဇဝတ်ကျင့်သုံးဥပဒေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လောက်ပန်ရဲ့အာဏာကိုကျောက်ကိုင်ထင်းကျုံလိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားပါကွဲပါနေရောဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥရိယာဘယ်လိုပဲကြည်ကြည်နော်ပါပါတိလေဒါပဲအတုံးလိုက်ကြီးလေဒါပဲဆိုရဲဆရာကြီးတခင်ပြည်ရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တော့လို့ဖြစ်နေတယ်ဟု
တ်ကဲ
့ဒါကြောင့်မလို့ဒါကိုအမြန်ဆုံးဆေးကျော်ပြင်ပါလေလို့ကျွန်တော်တို့အကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြင့်ကျော်ဦးရဘဆန်အော်ဒီလိုက်မှာမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်ခါကိုတစ်ခါတည်းဖိတ်ကြည့်ပါလေကုဆောင်ခါကြားပါလားခင်ဗျာ
ဟုတ်ကဲ
့ဟုတ်ကဲ့ကုဆောင်ခါလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေထားကလုံးတော့လုံးနေကြရပဲပြင်ဆင်ဖို့အတွက်ဖြတ်သိမ်းဖို့အတွက်တက်ကြွလှုပ်ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေရဲဘာကြောင့်အခုတည်းဒီလက်တွေဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
အဲစဉ်းစားနေပါပဲဒီဒီပုံမှန်ကဒီသစ်တော်ဘက်ကနေပြီးတော့ဟိုစဉ်းကျင်တဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့လဲဆိုတော့ဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွယ်လို့ဒီဟိုကြီးလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီသစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေသူင်း NLD ကနေဒီပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်ခြင်းမပြင်ခြင်းရတယ်ဒိုးနယ်ပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ energy party တဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တွင်းမှုဖွဲ့ကဥညာဝတ်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတာမလိုလားဘူးဆိုတာပြောထားပါတယ
်
ဥထိန်နေတို့ဘာလို့ကြောက်တာပြင်မယ်ရှိဖို့လိုရတော့ဒီအချိန်တွေကအာနာရ party တဲမှာဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနာရ party လုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
အဲ့တော့အဓိကကတော့ကျွန်တော်ပြောလို့ဒီဟိုသစ်တော်အမတ်ကြီးဆိုရတဲ့လက်ရှိအခြေအနေအရဆိုရင်ဒီဟိုအဒီအပေါ်ကအထိတ်တိုင်းကောင်းဆောင်တွေရဲ့အဲအခြေအနေကိုကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုပ်ချင်တဲ့အဆိုတွေလည်းပြင်လို့မရဘူး။ဒါပြလို့ဆိုတော့ဒါဥပမာလည်းရှိပါတယ်။အဲ့ပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အဆိုတင်ပြမှုလုပ်ခဲ့တဲ့အမတ်တယောက်ရှိရဲ့ဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာအဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုပြေးပြေးရတာရှိတယ်ပေါ့ဆိုတော့အဓိကကတော့ ဟိုလက်ခံမှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီတွေမှာရှိတဲ့ဒီပြင်းနေပြင်းနေပြင်းနေမဖြစ်နိုင်ဘူးဆိုတော့အဖွဲ့ကနိုင်ရင်တော့ပုံများတယ်ဆိုတော့ဒီဒီဥတွေဟာဟိုပြင်းရုံပဲပြင်းပြီးတော့ကျွန်တော်ဟိုဒီထောက်ကပ်ပါကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့ထောက်ကပ်ပါကြီးကိုဖြတ်မယ်ဆိုပြီးတော့အဲ့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒုတိယကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်တယ်လို့ကျွန်တော်ထင်နေကြဟုတ
်ကိုဆောင်ခရဲ့အမြင်လည်းသိကြပါတယ်ကိုဆောင်ကဒီဥပဒေပုံမှန်နဲ့ပတ်သက်လို့ကိုရိုင်းလက်ခံရတယ်နောက်တစ်ခါဒီဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရေးသူတွေနားလည်းလုံနေတော့ဒီဥပဒေနဲ့ပတ်သက်လို့ပြင်ရေးသွားတယ်လားဖြတ်ရေးသွားတယ်လားပြင်ဘယ်လိုမျိုးပြင်ရမလဲကိုဆောင်ခရဲ့အမြင်သိကြပါတယ
်ဆိုတော့ကျွန်တော်တယောက်ထဲတော့မဟုတ်ပါဘူးကျွန်တော်တို့ဒီအခုဆိုရင်ကျွန်တော်တို့ဒီအခြားဒီဟိုကျွန်တော်ရက်သက်ပြည့်ကြီး20ကျော်နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီဥပဒေတစ်ခုလုံးပဲပြီးလုပ်နေတာရှိပါတယ်အဲ့ဒီမှာဆိုရင်အဲကျွန်တော်ဆန္ဒပြောလို့ပြင်ရမယ့်အချက်28ချက်ဒီထွက်လာတာရှိရပါတော့ဆိုတော့အဲ့ဒီ28ချက်ထဲမှာကျွန်တော်အစနာလူတွေတည်နေတဲ့ဒီ66ကကြီးကတော့မဖြစ်မနေပဲဖြတ်ပြရမယ်ပုံမှန်တစ်ခုရှိရပါတော့ဆိုတော့ကျွန်တော်တို့တောင်မှပဲအဲဒီဘက်မှာဒီပဲပြီးလုပ်နေတဲ့အဲ့ဒီဒီဘက်မှာကမ်ပိန်းတွေလုပ်တဲ့အခါမှာကျွန်တော်ခေါင်းစဉ်ဘယ်လိုတင်လဲဆိုတော့စက်တွေဥပဒေပြင်ဆင်ရေး66ပါကြီးဖြတ်သိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့သွားတယ်အဓိကတော့ကျွန်တော်ပြည်သူတွေကိုတိုင်ရဲ့ဒီဟာကြီးဖြတ်သိမ်းရမယ်ဆိုပြီးအတိအရှိကိုအဲ့ဒါမှမရှိဘူးဆိုရင်ကျွန်တော်တို့ဒီဟာကြီးဖြတ်သိမ်းမှုကလည်းမဖြစ်နိုင်ဘူးပေါ့အဓိကတော့ကျွန်တော်တို့ဒီစက်တွေဥပဒေမှာ66ပါကြီးကမဖြစ်မီဖြတ်သိမ်းရမယ်ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာအာဟိုဂျာတက်ကြီးပုံမှန်တွေမှာ66ပါကြီးမှာပြတ်ခန့်ထားပြီးတဲ့ပုံမှန်တွေအားလုံးကရှိပြီးသားပေါ့ဥမာအဒီထက်မှုဆိုရင်699ကနေ910ပြည့်အဒီထက်မှုဟိုပေါင်းစုံရှိတယ်ပေါ့နော်နောက်တစ်ခုကတော့ဒီဥမာအဲ့ဒီမှာ6ပါတယ်ချင်းချောက်မှုဆို383ကနေပြီးတော့389ထိဟာဒီချင်းချောက်မှုနဲ့ပတ်သက်တာရာဇက်ကြီးမှာရှိတယ်အားလုံးဟာရာဇက်ကြီးကမှပါပီးတာဖြစ်တဲ့အတွက်ရာဇက်ကြီးကမှရာဇက်ကြီးနဲ့လုံလောက်တယ်အရေးကြီးလို့ရတယ်ဆိုတာမျိုးကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပုံမှန်66ကကြီးဟာတက်တက်ပေါ့နော်ဆန္ဒဒီပြီးခဲ့တဲ့အစိုးရတုန်းကအဒီပြည်သူတွေပေါ်မှာဒီလူရက်ကပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ချင်းချုပ်တန်းတက်ဖို့နောက်တစ်ချက်ကတော့ပြည်သူတွေရဲ့ဝေဒန်မှုတွေသူရဲ့အားနည်းချက်တွေပေါ်မှာထောက်ပြတဲ့အားတွေပေါ်မှာချင်းချုပ်ကတ်တက်ခြင်းနဲ့အတွက်ဒီပုံမှန်ကိုပြဋ္ဌာန်းခဲ့တယ်ပြီးတော့ဒီပုံမှန်ကိုအသုံးချခဲ့တယ်ဆိုတော့ဆက်လက်ပြီးတော့ဒီကျွန်တော်တို့ဒီဘန်နန်ဒီအစိုးရတက်လာပြီးတော့နောက်ပိုင်းမှာလည်းဒီပုံမှန်ကိုဆက်လက်အသုံးပြုခဲ့တယ်ပေါ့ဆိုတော့အရင်ဆုံးရမှာဆိုခုနှစ်မှုရှိတယ်ကျွန်တော်တို့ထောင်အားလွတ်လာတဲ့ကျွန်တော်ထောင်အားလွတ်လာကစားမှာဆိုရင်ကိုမှုပဲရှိတယ်ကျွန်တော်အဲ့ကိုမှုကလေးကနေပြီးတော့ဒီဆက်တွေဥပဒေပြင်ဆင်ရေးလုပ်လာခဲ့လိုက်တာအခု68လောက်68မှုလောက်ရှိလာတဲ့အချိန်ဒီဥပဒေကပြင်နိုင်ရေးမဆနိုင်နေဘူးပြည်တော်ဘက်ကနေဒီနေ့ချင်းဒီဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်ရေးကိစ္စတွေမှာအတန်ဟိုပြင်ဆင်နဲ့ပတ်သက်ပြီးပြောရတဲ့အတန်ကလုံးဝအဲအကောင့်ပေါ်မှာမရှိနေဘူးဒါကြီးကိုမပြင်ကျင်တဲ့ပုံစံမျိုးပဲကျွန်တော်ကြားနေရတာသိရတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်သရချင်းချိုးကသူတို့ရဲ့အမြင်သဘောထားပြီးပို့ထားတာရှိပါလေအရင်ဆုံးဦးကျော်လင်းရဲ့အတန်ဖိုင်ကိုကျွန်တော်နားဆင်ကြည့်ရအောင်ပါအ
စိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွက်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွှတ်တော်မှဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပေမဲ့လွှတ်တော်ကတိတိယယောမဆောင်ရက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိကုတ်ခဲ့တဲ့ဥပဒေကိုကိုအာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါအကြောင်းကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုတုံးဆွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအာမလို့အာမရဖြစ်နေတာတော့အမှန်ပါအစိုးရကနေမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်တိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရင်ရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြံနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အပ်ပဲစိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါလေနောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မြို့ကဆိုပြီးတော့စာနဲ့ပေးပို့ထားပါလေကိုအောင်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါရဲ့ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်။မိုင်းမလွတ်လပ်စာရေးသားပြောဆိုခွင့်တင်းစာလွတ်လပ်ခွင့်ဆုံးရှုံးနေတာကတော့ရာဇဝင်ထောက်ဝမ်းမကရှိနေခဲ့ပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ပေါ်ပြကန့်သက်ထားတာမျိုးမရှိပေမဲ့အချို့သောဖွဲ့စည်းလူပုဂ္ဂိုလ်စတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ ဖမ်းဆီးအကျဉ်းချထားရမယ်ဆိုတဲ့အလေထားအမူအကျင့်တွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အလို့ကျလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလုတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရေးမြူတာတွေတွေ့နေရပါတယ်ကျင့်ဝတ်တိုက်ခတ်မဲ့ပြီးရုံရင်းချမ်းတက်တဲ့ဇာတ်ရုံးနဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလုတ်ကင်းတဲ့လူသတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလုံဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စရည်ကိုတော့အရင်းမြူတာမျိုးတွေရှိနေပါတယ်ဒါတွေကဒီမိုကရေစီနိုင်ငံဒီမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့ဆိုလိုတာကတော့မမကြီးမလွတ်ဆာရေးသားပြောဆိုခွင့်ဒေသလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေစိတ်နေစိတ်ထားနဲ့စိုက်နေရလို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကောင်းလင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကြော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့အခါမှာဒီပုဂ္ဂိုလ်ကြီးတိုက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အာခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဥဝင်းထိန်ကိုယ်တိုင်ကလည်းပြောဘူးလေပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေရှိရဒါမျိုးဟာမျိုးကိုအရေးယူဆိုတဲ့ဥပဒေတရားရှိတဲ့နဲ့အဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောထားတယ်အဲ့တော့ဒီ66ကနဲ့ပုဂ္ဂိုလ်ရေးတိုက်ခိုက်မှုနဲ့တော့ဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုဂ္ဂိုလ်ရေးတိုက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတာဟုတ်လားคนก็สิสาเรมาปาสู่บ่ลุตตาวูชี้จูดาอมงดิยาโหเพี้ยนจีดาเอ้าမျိုးสุยเนาะละกันมาดิแต่ละกันที่ต่ายย่องยะซะซะจีมาไอ้เนี่ยเดี๋ยวอุเรปุ้มมัดที่ชี้นี่ดิไอ้ยะซะซะจีโหมาตั้วเบ้เนี่ยดีอินเตอร์มาโกปาบ่มาเลยအပေါင်းနဲ့ထွက်နေတဲ့ဥပဒေကိုပဲအသက်တွင်းသားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမကမကြည့်နေတယ်ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာမရဘူး။ငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တရားမှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်
ကဲ့နော်ကြတာကြီးပဲဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမနစ်လောက်ပဲရတော့ကျွန်တော်ကွန်မြင့်ကြော်မေးချင်ပါတယ်အခုလိုအချိန်နေမျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာပြည်ကကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရေးယူဖို့အဲကင်တွယ်ဖို့ဖြည့်ဆင်းဖို့အတွက်ကိုဘာများစီစဉ်ထားတာရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တရိုက်ဟိုသွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဆိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စအများကော်မရှင်နဲ့တော့တခြားတော့သွေးဆုံတဲ့အခါမှာဒီ66ဂါဒီကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်တုတ်ပေမဲ့အဲ့ဒီဟာရဲ
့
အကျိုးတရားမှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတော့ကျွန်တော်တို့တော့အကြည့်ကြမသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လဲဆစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဦးမြင့်ကျော်ဦးရောဘတ်ဆန်အောင်ကိုစောင်းခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်အက်ဒီလိုက်အစီအစဉ်ဒီမှာကျန်နာခွင့်ပေးပ
ါထလို့ဒူမဆုမွန်နဲ့ကိုသားညိုအစီအစဉ်တင်ဆက်တဲ့ဒိုင်ရိုက်တဲ့ line ဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါအခုတော့တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်
ပြည်ထောင်စုပဲရစ်မြို့တော်ကနာမည်ကျော်ဒေါက်တာတန်းဖျားချောင်းဤရဲရရှိသူကိုဒီကနေ့ပဲလူတစ်ယောက်ကတက်ခိုက်ခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်တက်ခတ်သူကတော့ရဲတွေကပြစ်ကပ်ဖမ်းဆီးလိုက်ကြောင်းလည်းပြည်ထောင်စုကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မကြာသေးခင်နှစ်တွေအတွင်းအစ္စလမ်ဆွေရောဝါရီတွေရဲ့အကြမ်းဖက်တက်ခတ်မှုတွေဇက်တိုက်ဆိုးလို့ကြုံရတဲ့ပြည်ထောင်စုမှာလွန်ကျော်ရေးတင်းကျပ်ထားတဲ့ကြားကပဲတက်ခတ်မှုကြုံရတာပါအမေရိကန်ဆွေရဲ့ contract ဝန်ထမ်းတူကိုလျှို့ဝှက်တဲ့အချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှတမ်းပြီးမဲဆန္ဒရှင်တွေမက်ပုံတင်တဲ့စနစ်ကိုရုရှားစစ်တောင်းလိုင်းရေးတွေဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မှတမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်သမ္မတ Donald Trump ကအနေရှိတဲ့တိုင်းပြည်လို့ဆိုတဲ့နိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်တားမြစ်မဲ့ကြောင်းမနေ့နောက်ပိုင်းကပဲ Twitter ဆန်တဲ့နာကနေထပ်မံပြောဆိုလိုက်ပါတယ်မွတ်စလင်အများစုနိုင်ငံကနေဝင်ရောက်လာသူတွေကိုပြည်ဝင်တားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့နေရာကမှာအများကြီးလုံးလို့မဖြစ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှာမဆုမဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ဂျာရာဝါလေးဖြစ်ပါတယ်ကျမရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 30.50-50 နဲ့ file meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.